ရရှိများရှင်ဒီတစ်ပတ်တော့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်နှစ်ပါတီတို့ရဲ့သမ္မတနဲ့ဒုတိယသမ္မတကိုယ်စားလှောင်းတွေအနေနဲ့နိုဝင်ဘာလကျင်းပမယ့်ရွေးကောက်ပွဲတွေပါတီနီလာခံကြီးအပြီးနိုင်ငံတော်မှာမဲဆွယ်လှုပ်ရှားကြရမှာပြောကြားခဲ့ကြတဲ့မိကွန်းတွေမှာတုံ့နှုံထားတဲ့ EDM အသုံးတချို့ကိုကောက်နှုတ်ရွေးချယ်ပြီးတော့တင်ပြထားပါတယ်။ပထမဆုံးတင်ပြမယ့် EDM ကတော
့ Swift Boat Politics
ဆိုတာပဲဖြစ်ပါတယ်။အဲဒါကတော့ Democrat Party သမ္မတကိုယ်စားလှောင်း Barack Obama က Virginia ပြည်နယ် Norfolk မှာပြောကြားခဲ့တဲ့မိကွန်းမှာတုံ့နှုံသွားတာဖြစ်ပါတယ်။စာလုံးပေါင်းက SWIFT Swift BOAT Boat Swift Boat ကတော့ဒီနေရာမှာရေတပ်ရဲ့ကင်းလက်အမြန်ရေရင်ကိုဆိုလိုတာဖြစ်ပါတယ် POLITICS Politics ကတော့နိုင်ငံရေးဆိုတာသောရရှိများအသိပါ Swift Boat Politics ဆိုတဲ့ idiom အသုံးနိုင်ငံရေးလောကမှာခေတ်စားလာတာကတော့သိပ်မကြသေးပါဘူးတက္ကသိုလ်2004ခုတုန်းကထိုစဉ် Democrat Party ရဲ့သမ္မတကိုယ်စားလှောင်းဖြစ်ခဲ့သူ John Kerry ကနေလက်ရှိ Republican သမ္မတ George Bush နဲ့သမ္မတရွေးကောက်ပွဲဝင်းရှင်ပြိုင်စဉ်မဲဆွယ်လှုပ်ရှားရာမှာသူ့အပေါ်လူလူရဲ့ထောက်ခံမှုရရှိစေဖို့ Vietnam စစ်အတွင်းသူ့ရဲ့စစ်မှုထမ်းအတွေ့အကြုံကိုပြောပြခဲ့ရမှာပုံကြီးချဲ့ပြီးပြောဆိုခဲ့လို့သူ့ရဲ့ရောင်းရင်းရေတပ်မှုထမ်းတွေကပြန်ထောက်ပြခဲ့ကြတဲ့ဖြစ်ရကြောင့် Swift Voting ဆိုတဲ့အသုံးဖြစ်လာတာပါဒီနောက်ခံကိုအခြေပြုပြီး Swift Boat Politics ဆိုတာကတော့နိုင်ငံရေးသမားတဦးမဲဆွေရမှာသူ့ရဲ့နောက်ကျောင်းရာဇဝင်ကိုပုံကြီးချဲ့ပြောဆိုပြီးလူလူရဲ့ထောက်ခံမှုရရှိအောင်ကြိုးစားတာကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ချက်လို့တော်မဘရက်ဩဘားမားကအခုလာမယ့်ရွေးကောက်ပွဲမှာ Republican အစိုးရနောက်ထပ်မတက်စေရဘူးဆိုပြီးရည်ညွှန်းသုံးပြုသွားတာကိုနားဆင်ကြည့်ကြရအောင်
။ I don't care what they say about me.But I love this country too much to let them take over another election with lies and phony outrage and swift boat politics. Enough is enough.
ကျွန်တော်အကြောင်းဘယ်သူကဘာပြောပြောခီးမဆိုင်ဘူး။ကျွန်တော်ဟာကျွန်တော်နိုင်ငံကိုတိတ်ချစ်တဲ့အတွက်မူသားတွေမယုံနိုင်စရာလှုပ်ချမ်းမှုတွေပုံကြီးချဲ့ပြောဆိုတဲ့မဲဆွယ်မှုတွေနဲ့နောက်ထပ်ရွေးကောက်ပွဲမှာအနိုင်မပေးနိုင်တော့ဘူး။တော်ပြီတန်ပြီလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
I don't care what they say about me, but I love this country too much to let them take over another election with lies and phony outrage and swift boat politics. Enough is enough.
ဒုတိယတင်ပြမယ့်အတုံးကတော့ Alaska ပြည်နယ်အုပ်ချုပ်ရေးမှူးလက်ဖြစ် Republican Party ရဲ့ဒုတိယသမ္မတကိုယ်စားလှောင်းဖြစ်တဲ့ Sarah Palin ပြောသွားခဲ့တယ
် Can't blink.
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက CAN apostrophe T can't ka CA NNOT cannot ye အတူကောက်ဖြစ်ပြီးတော့မလုံနိုင်တာမလုံရတာကိုဆိုလိုပြီး BLINK blink ကတော့ဒီနေရာမှာမျက်တောင်ခတ်တာကိုဆိုလိုပါတယ်စကပိုက်ခုလိုရဲ့လုံကောက်အသေးပဲကတော့မျက်တောင်တောင်မခတ်နိုင်ဘူးမျက်တောင်တောင်မခတ်ရဘူးလို့ဆိုလတာဖြစ်ပါတယ်ဒီအသုံးကို Republican ရဲ့ဒုတိယသမ္မတကိုယ်စားလှောင်း Sarah Palin က ABC ရုပ်သံလွှင့်နဲ့တွေ့ဆုံမိ мян ကမှာနိုင်ငံရေးအတွေ့အကြုံနည်းမှုကြောင့်ဒုတိယသမ္မတဖြစ်ဖို့အရေးချင်းပြပါမလားဆိုတဲ့ဝေဖန်ချက်တွေပေါ်ထွက်လာမှုကြောင့်လည်း Republican Party ကိုယ်စားလှောင်း John McCain ကသူ့ကိုဒုတိယသမ္မတဖြစ်ဝင်ရွေးဖို့ဖိတ်ခေါ်ရမှာသူကတစ်ချက်လေးတောင်တွေးဝေခြင်းမရှိဘဲမျက်တောင်တစ်ချက်မခတ်ဘဲလက်ခံခဲ့တယ်လို့ဖြေကြားသွားရမှာ Can't blink ဆိုတဲ့အသုံးကိုထည့်ပြောသွားတာဖြစ်ပါတယ်။ဒါကြောင့်ဒီ idiom အသုံးကတော့ချက်ချင်းပဲတုံ့ဆိုင်ခြင်းမရှိဘဲယုံကြည်မှုအပြည့်အဝနဲ့မျက်တောင်တောင်တစ်ချက်မခတ်ဘဲအပြည့်ပေးလိုက်တာကိုရည်ညွှန်းပြောတာဖြစ်ပါတယ်။ Sarah Palin ဖြေကြားခဲ့တာကိုနားဆင်ကြည့်ကြရအောင်
။ I answered him yes because I have the confidence in that readiness and knowing that you can't blink.
ကျမကလုံနိုင်ပါတယ်လို့ဖြေကြားခဲ့ပါတယ်။အချောင်းကတော့ကျမအစင်သင့်ဖြစ်တယ်ဆိုတာကိုယုံကြည်ချက်အပြည့်အဝရှိလို့နဲ့ကျမအနေနဲ့တုံ့ဆိုင်နေဖို့အချိန်နဲ့မဟုတ်လို့ပါလို့အဓိပ္ပာယ်ရပါတယ်။Sarah Palin ပြောတဲ့ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I answered him yes because I have the confidence in that readiness and knowing that you can't blink.
ခုနောက်ဆုံးတင်ပြမယ့်အသုံးကတော့ Republican သမ္မတကိုယ်စားလှောင် John McCain ကတုံ့နှုံသွားတယ်
။ Pork barrel.
Pork barrel ဆိုတဲ့အသုံးပဲဖြစ်ပါတယ်။စာလုံးပေါင်းကတော့ PORK Pork ကဝက်သား BARREL barrel ကစီပိုင်းဆိုတော့ လုံးကောင်ဒေးဘီကတော့စီပိုင်းတွေကဝက်သားပေါ့ရှင်။ဒီအသုံးဆင်းတဲ့လာတာကတော့အမေရိကန်သမိုင်းမှာကြေးကျွန်တွေအသုံးပြုတဲ့ခေတ်ကဖြစ်ပါတယ်။ထိုစဉ်ကြေးကျွန်ပိုင်ရှင်လူမျိုးတွေကသူတို့ရဲ့ကြေးကျွန်လူမဲတွေကိုစီပိုင်းထဲမှာစားနေသိထားတဲ့ဝက်သားကိုဆုချရတဲ့အနေနဲ့ပေးရကနေဆင်းတဲ့လာတာပါ။ကြေးကျွန်တွေကြလည်းအခုလိုသခင်ကဆုချတဲ့ဝက်သားကိုကိုယ်ဝီစုကိုရရအောင်လူယူရတဲ့သဘောဖြစ်ပါတယ်။ကိုယူမှကိုရတာပေါ့ရှင်။ခုခေတ်အမေရိကန်နိုင်ငံရေးလောကမှာတော့ဒီအသုံးဟာနိုင်ငံရေးသမားတူကသူ့မဲဆန္ဒနေမြေရဲ့စီးပွားရေးလူမှုရေးစသဖြင့်တိုးတက်မှုအတွေ့ငွေကြေးအကုန်ကျခံလှုပ်ဆောင်ပေးမယ်လို့မဲဆွဲခဲ့ပြီးတကယ်တော့ကုန်ကျစရိတ်ဟာပြည်သူဗန္ဒာငွေတွေကပဲလာတာဖြစ်တဲ့အတွက်ကြောင့်အလုံးမျှဝေခံရတဲ့သဘောပါပဲဒီအသုံးနဲ့ပတ်သက်လို့ထက်လွတ်တော်မှမကင်းပြောခဲ့တဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I'm going to veto every single pork barrel big spending bill
ပြည်သူဗန္ဓာတွေကယူသုံးမဲ့ကုန်ကျစရိတ်ကြီးမားတဲ့ဥပဒေကြမ်းမှန်သမျှကိုကျွန်တော်ဗီဒီယိုအာဏာသုံးပယ်ချမယ်လို့ထိပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I'm going to veto every single pork barrel big spending bill
ဒီတင်ပါတင်ပြခဲ့တယ် EDM အသုံးတွေကတော့
Swift vote politics
can't blink
ne
pork barrel
ဖြစ်ကြပါတယ်နောက်တစ်ပတ်ခုလိုချိန်မျိုးမှာလဲနောက်ထပ်စိတ်ဝင်စားဖို့ရ EDM အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်